ချမအဆုမမရှင်ကိုဗစ် -19 ကာယောဂါကာလအစိုးရထုတ်ပြန်ကန့်သက်ချက်တွေသတင်းသမားတွေသတင်းရယူခွင့်အကင်းလွတ်ခွင့်ပေးဖို့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့မြန်မာသတင်းသမားတွေတောင်းဆိုလိုက်တဲ့အကြောင်းပြောပြပေးကြပါတယ်ကူးစက်မြန်ယောဂါကိုဗစ် -19 ဖြစ်ပွားနေတဲ့အချိန်မှာမရှိမဖြစ်အရေးကြီးလုပ်ငန်းခွင်တွေမှာတာဝန်ထမ်းဆောင်နေသူများမှအပပြည်သူတွေနေရင်ထဲမှာပဲနေကြဖို့ကျန်းမာရေးဝန်ကြီးဌာနရဲ့ State at Home အမိန့်ထုတ်ပြန်ချက်ထဲမှာတော့သတင်းမီဒီယာလုပ်ငန်းတွေမပါဝင်တဲ့အတွက်သတင်းမီဒီယာအဖွဲ့တွေဘက်ကစိုးရိမ်မကင်းသဘောထားထုတ်ပြန်နေကြတာပါသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့မြန်မာသတင်းသမားတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကလည်းကယောဂါကာလကာကွယ်ထင်းချုပ်ရေးအစီအစဉ်ပါကန့်သက်ချက်တွေတတိယယူခွေစနစ်တကျကင်းလွတ်ခွင့်ပေးဖို့စက်တင်ဘာလ28ရက်နေ့ကထုတ်ပြန်ပါတယ်။ပန်မြမာအဖွဲ့ကဦးမျိုးမြင့်ကြီးကသူတို့ဘာကြောင့်ထုတ်ပြန်ရသလဲဆိုတာပြောပြပါတယ
်။အဓိကကတရားဝင်ကို officially ကိုနော်တရားသမားရဲ့ဒီယူခွင့်ရှိတယ်။အပြင်ထုတ်ခွင့်ရှိတယ်။ဒါမျိုးကျွန်တော်တို့ရကြည့်ပါတယ်နော်။ခိုင်လုံတဲ့အမှားကြီးမရှိဘဲနဲ့တရားသမားတွေလမ်းမထွက်တော့ဘူးအနေနဲ့ခက်ပါတယ်။နော်အထူးသဖြင့်ကျွန်တော်တို့ဒီကသတင်းသမားလေးတွေကလူငယ်လေးတွေဖြစ်တယ်အများအပြားလက်ကလေးတွေညာကျွန်တော်နည်းနည်းဆိုးရတယ်။နောက်တစ်ခါအာဏာပိုင်တွေဘက်မှာလည်းအဲ့ဒီကြိုးမရှိဘူး။နော်။ခွင့်မပြုတာကိုမပြုတာဆိုရင်မင်းတို့မဝင်ရဘူးမလာဘူးမပွားရဘူးဒီလိုပဲပြိပင်ဟန်တာမှာလေဒါတွေကဖြစ်နေကြတယ်ကျွန်တော်တို့ကမှဒီမှာဟာလားဒီလက်ပတ်ပတ်ထားတဲ့ဇာအော်သာအပြည့်ဝရှိတယ်ဒီလူတွေပြောတဲ့ဟာအတီးပဲအဲ့ဒီဟာတွေကိုကြော်လောက်မှုဆိုတော့အစိုးရကရှင်းရှင်းလင်းလင်းတိတိကျကျနဲ့ဟာလားသတင်းသမားတွေမီဒီယာသမားတွေဟာဒီဒေတာတွေတင်တွတ်တွတ်သွားလာပြီးသတင်းရယူခွင့်ရှိတယ်ဆိုတာ ਉਹ ပဲထုတ်ပြန်ပေးစီချင်ပါတယ်။နော်အတိုင်းပြည်နယ်မှာရှိတဲ့အတိုင်းဒေသကြီးတွေပြည်နယ်မှာရှိတဲ့အစိုးရအဖွဲ့အနေနဲ့ဒီအောင်ထက်သွင်းဆန်းစားစီချင်ပါတယ်
။ COVID-19 ကပ်ရောဂါဖြစ်နေတဲ့အရေးပေါ်ကာလမှာအချိန်နဲ့တပြေးညီသတင်းတွေကိုထုတ်ပြန်ပေးနိုင်မှုကသတင်းမီဒီယာတွေဘက်ကသတင်းဖြစ်နေတဲ့နေရာတွေမှာသတင်းရယူနိုင်မှုအရေးကြီးတာမို့ဒီကုလသမဂ္ဂကသတ်မှတ်ထားတဲ့သတင်းချက်လက်သိပိုင်ခွင့်တွေမှာပန်မြန်မာအနေနဲ့ထုတ်ပြန်ရတာလို့ဦးမျိုးမြင့်ကြီးကပြောပါတယ်
။ COVID နဲ့ပတ်သက်ပြီးတော့တဲ့မြာအမျိုးမျိုးဖြစ်တယ်။သတင်းမှန်တယ်လည်းတွေ့ရတယ်၊သတင်းမှားတယ်လည်းတွေ့ရတယ်။ misinformation, disinformation နော်သတင်းတွေအမျိုးမျိုးစုံတွေ့ရတယ်။ဒီဟာတွေဟုတ်တယ်လားမှန်တယ်လားဆိုတော့ဖြေရှင်းဖို့ပြန်ပြီးတော့ယုံကြည်ခိုင်မာယုံကြည်ရတဲ့သတင်းဌာနတွေရှိဖို့သူတို့စမှာပြန်သတင်းတွေပြန်ပြီးရှာဖွေလေ့လာဖို့ဆိုတော့သတင်းသမားတွေကအလုပ်လုပ်နေမှာရမှာလေ။သတင်းဖြစ်တဲ့နေရာတွေတွားဖို့လာဖို့ဆိုတော့ခုနပြောတဲ့နည်းမျိုးကန့်သက်တာတွေရှိတယ်၊ဟန်တာတာတွေရှိတယ်။ဆိုတော့ဟိုအဲ့ဒီသူတွားရင်ခန္ဓာလူကမှမရှိပါဘူးလို့ပြောကုန်ပြောနိုင်ပါတယ်။သို့တော့သူစနေအာနာပိုင်နေနဲ့ထိခိုက်ကြရမယ်ဟာဟုတ်။ဟာလာနေနေမကြောက်အောင်ဈေးမထုတ်အောင်ဆိုရင်ကျွန်တော်နဲ့ဆက်ဆက်လို့ရတဲ့တရင်ကတော်တော်များတော့မှကျွန်တော်ကိုလက်မေးတယ်ရှိပါတယ်။သူတို့ဟိုတရင်သွားယူခုအခက်အခဲရှိနေဘယ်လိုလုပ်ရမလဲဆိုတဲ့မျိုးတွေပြီးတဲ့ဒီကျွန်တော်တွေ့ရတယ်နော်။မင်းတို့ထွက်တာထွက်သွားဆိုတဲ့မျိုးတိုက်တွန်းမှုဆိုတာလည်းခက်တာပေါ့နော်။သူတို့ရဲ့လုံခြုံရေးရလည်းအကြီးကြီးတော့အဲ့တော့အပြင်ထွက်ခွင့်ရှိတဲ့သူတွေထဲမှာတရင်သမားတွေမပေါ့ဘူး၊ဒီရသမားတွေမပေါ့ဘူးနော်။ဆိုတော့ဒီအောင်ကျွန်တော်ပြန်စဉ်းစားကြည့်နေလို့ဒါတိုက်တွန်းတာပါ။ဘာလို့ဆိုရင်ဒီကျွန်တော်တို့ကဒီအုပ်ချုပ်ရေးမန္တန်တရားစီရင်မန္တန်ဥပဒေပြင်ပြင်မန္တန်သုံးရပြီလို့ရှိရင်ဒါဆိုးကမန္တန်ဆိုတာကတော့မီဒီယာသမားတွေပဲ။ဒီသုံးမျိုးလုံးထင်ကြောင်းတာဒီမီဒီယာပဲ။နော်။ဆိုတော့ဒီလူတွေအလုံးမလုံးဘူးဆိုလို့ရှိရင်ကျန်တဲ့ကိစ္စတွေမှာ balance ဖြစ်မှာမဟုတ်ဘူး။ဆန်ချင်းညီထင်ကွက်တယ်ဆိုတော့ rhythm ပြတ်သွားမှာပေါ့နော်။အဲ့တော့မြန်မာနိုင်ငံမီဒီယာကောင်စီကကြောင်းစီတဲ့ခါလဲဘာမှအရေးတူထုတ်ပြန်တုံ့ပြန်ပြေးတာမရှိဘူး။ဆိုတော့ပြည်မြန်မာအနေနဲ့တော့ဒါပြောဖို့လိုအပ်တယ်လို့ယူဆအတွက်ဒီကိစ္စရဲ့ထုတ်ထားတာဖြစ်ပါတယ်
။မီဒီယာလုပ်ငန်းဝင်ကသူတွေအပြင်ထွက်လှုပ်လှုပ်ကင်ခွေတရားဝင်ထည့်သွင်းပေးဖို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်သက်ဆိုင်ရာဝန်ကြီးဌာနတွေကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့ပြီးခဲ့တဲ့စက်တင်ဘာလ27ရက်နေ့ကညညချက်ထုတ်တောင်းဆိုထားပါတယ်။ဒီလိုမီဒီယာဖွဲ့တွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးအခုချိန်ထိတော့သက်ဆိုင်ရာဘက်ကတရားဝင်သတင်းထုတ်ပြန်တုံ့ပြန်တာမျိုးတော့မရှိသေးပါဘူး။ကယောဂါကာလာစီးပွားရေးထိခိုက်မှုတွေနဲ့သတင်းမီဒီယာလုပ်ငန်းတွေပါပါဝင်လို့ပုံနဲ့သတင်းစာတချို့ထုတ်ဝေတာရပ်ဆိုင်းလိုက်တာသတင်းသမားတချို့အလုပ်ရပ်နားလိုက်ရတဲ့အခက်အခဲတွေကိုတော့သတင်းမီဒီယာကောင်စီပါဝင်သတင်းသမားတွေဘက်ကဝိုင်းဝန်းကူညီပေးနေကြချင်းလဲဖြစ်ပါတယ်ရှင်ကျွန်မစုမမ